မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းဘီရစ်ချစ်ဆန်ဟာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့ရလက်ဘယ်လိုရှိမလဲမြန်မာရေးကိုနှစ်ပေါင်း30ကျော်ကူညီဆောင်ရွက်ပေးနေသူလည်းဖြစ်အမေရိကန်စွမ်းအင်ဝင်ကြီးဟောင်းလည်းဖြစ်တဲ့ဘီရစ်ချစ်ဆန်ရဲ့မြန်မာခီးစဉ်ပေါ်တုံ့တက်ချက်တွေကိုစူးစီးတင်ပြမှာပါဒါနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာနဲ့တနကောက်မဟာဗျူဟာလေ့လာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်စေဦးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့နောက်ဆုံးဒီခိုင်ပြည်နယ်အရေးအကြံပေးအခွင့်အမာပါဝင်ခဲ့ဘူးတဲ့နယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလဲဖြစ်သူအမေရိကန်ဝါရီနိုင်ငံသမားကြီးရစ်ချတ်ဆန်ခီးအပေါ်ဒေါက်တာဆဆာကအခုလိုစဝေဖန်လိုက်ပါတယ
်။သူရောက်လာတာကျွန်တော်တို့မြန်မာနိုင်ငံကိုစားပြုနေတဲ့NUC တို့ဆိုလို့ CRPA တို့ဆိုတဲ့တဲ့နယ်ကလည်းအားလုံးနဲ့လည်းသူမသွားခင်မှာဆွေးနွေးတင်တယ်။ဒါဒီဆွေးနွေးခြင်းမရှိဘဲနဲ့တိုင်းရင်းသွားပြီးတော့အဲ့လိုဖြစ်ခဲ့တာကတော့နိုင်ငံရေးအရဘာမှကိုမျှော်လင့်ဖို့မရှိဘူးပေါ့နော်။ဒါအတိတ်ကတော့လူသားစစ်ဆန္ဒထောက်ထားရအတွက်ဖြစ်တယ်လို့ပြောပေမဲ့လည်းဒါတော့မှ COVID-19 ကကိုဆေးပဲဖြစ်ဖြစ်စစ်ကောင်စီလက်ထက်မှာဒါဒီသပ်ပါတီ UN agency တို့ CSO တို့ INGO တို့မှတ်သိသွားမယ်ဆိုတာကျွန်တော်တို့ပြောပြသဖြစ်တဲ့နိုင်ငံတကာလည်းဒါလက်ခံပြသဖြစ်တဲ့အတွက်ကြောင့်ဒီ case နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမြဲမျှော်လင့်ဖို့မရှိပါဘူး
။ဒါပေမဲ့မြန်မာစစ်တပ်အရာရှိဟောင်းတွေနဲ့စဖွဲ့ခဲ့တဲ့ဒီနေ့ကမဟာဗျူဟာလေ့လာရေးဖွဲ့ကဒေါက်တာနိုင်စေဦးကတော့အကျိုးရှိနိုင်တယ်လို့ဆိုပါတယ်
။တရားဝင်သတိထုတ်ပြန်ချက်ကြီးကတော့ဒီ COVID-19 ကဘာကြောင့်ဝင်တဲ့ပတ်သက်ပြီးဆွေးနွေးကြရတဲ့ဆွေးနွေးအပိုင်းရှိရဆိုပြီးတော့မှအတွေ့ရတယ်ပေါ့နော်။ဆိုတော့ဒါရောစာနိုင်ငံတွေတောင်းတဲ့အချက်ဖြစ်တယ်။အကယ်၍ညာပေါ့နော်။ကျွန်တော်တို့က COVID-19 နဲ့ပတ်သက်ပြီးတော့မှအကူအညီထောက်ပံ့နေရခဲ့ရမယ်ဆိုရင်တော့တောင်းနိုင်ငံတွေအကျိုးရှိနိုင်တယ်ဟိုလူလာရင်းစာနိုင်ငံထောက်ပံ့ဆိုတဲ့ Humanitarian Association ဆိုတဲ့ဟာကလည်းဒီဖာလီကြရင်တော့လူသားကောင်းအောင်ပြောရဲအာတောင်းစီတွေတတ်တာလို့လည်းကျင်ပါတယ်။ဟိုမကြည်ကောင်းတွေရောအကြောင်းပြပြီးတော့မှဟိုနိုင်ငံတွေရဲ့အကျိုးစီးပွားကိုဝန်ရောက်ဆက်ဖက်တာတွေ့ရတယ်။ကျွန်တော်ရှိသမိုင်းမှာကြည့်ရင်တော့ကြာခဏကြုံတွေ့ခဲ့ရဘူးလေဆိုတော့မြန်မာနိုင်ငံမှာလက်ရှိမှာတော့ American နိုင်ငံသားတချို့ funding ရှာရှိရပေါ့နော်။ဆိုတော့သူတို့နိုင်ငံသားပြန်လှုပ်ရေးအတွက်ပဲလာတာဆိုတာလေစဉ်းစားဖို့ဖြစ်နေ
တာ။ဒါကဆက်ဆက်ကတော့ဒီလူသားချင်းစာနာမှုအကူအညီအတွက်ဆိုရင်တော့စစ်တော်စီကလည်းတစ်ဆင့်လုံးမယ်ဆိုရင်တကယ်ဒုက္ခရောက်နေတဲ့ဒေသတွေကိုတိုက်ရိုက်မရောက်နိုင်ဘူးလို့ထပ်ဝေဖန်လိုက်ပါတယ
်။ရန်ကုန်မှတစ်ဆင့်လာတဲ့လူသားချင်းစာနာထောက်ထားအားလို့ကတော့ချင်းပြည်နယ်တို့ကချင်ပြည်နယ်တို့အခုတိုက်ပွဲဖြစ်နေတဲ့စကိုင်းတို့မကွေးတို့ကိုရောက်ဖို့ဆိုတော့အခုချိန်တွေမှာမဖြစ်နိုင်တဲ့အခြေအနေတွေရှိပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုမိလာတို့လေးစိတ်တို့မဟုတ်ရန်ကုန်စစ်ကားထဲကနေပြီးတော့လူသားချင်းစာနာထောက်ထားအကူအညီကိုမလုပ်တော့ပြန်နဲ့ထိုင်းနိုင်ငံမှာတစ်ဆင့်ဒီတရားနိုင်ငံမှာတစ်ဆင့်တရုတ်နိုင်ငံမှာတစ်ဆင့်အဲ့လိုနေစပ်ကိုဖျက်ပြီးတော့ဂူကြီးထောက်ပိုင်းတွေကိုလိုပိတ်ပါဆိုတာကိုပဲကျွန်တော်ကတောင်းဆိုတာဖြစ်ပါတယ်ဒါလည်းတွေ့လည်းဖြစ်ပါတယ်ဘာလို့ဆိုတော့စစ်ကောင်စီဘက်ကနေပြီးတော့ဖြန့်လေးဖြန့်ကိုသူတို့ကတိုက်ပွဲဖြစ်တဲ့နေရာတိုင်းမှာချိန်ပြနေတာကိုတွေ့ရတယ
်ဒါပေမဲ့တကယ်ငြင်းငြင်းရေးရထိရောက်ချင်ရင်တော့အမေရိကန်နဲ့တရုတ်ပါပေါင်းပြီးထိရအမြင့်ဆုံးပေးရမယ်လို့ဒေါက်တာဆဆာကအကြံပြပါတယ
်။အမေရိကန်နဲ့တရုတ်နဲ့နိုင်ငံတော်များများကအာရှကိုပဲဆောင်ကျူနေတော့တာအလို့မဖြစ်တော့ဘူးဆိုတဲ့ခံယူချက်တော့နိုင်ငံတော်များများမှာဖြစ်တာကိုကျွန်တော်တော့သုံးသပ်မိပါတယ်။ဒီချိန်ထက်မှာပြည်ဒါကိုတော့ strategy ကြကြနဲ့မြေပြူဟာမှာပြောကြကြနဲ့ဒါ guide ဖို့လိုပါတယ်။ဆိုတော့ဟိုတရုတ်နဲ့အမေရိကန်ဟာလည်းပူးပေါင်းနိုင်တဲ့နေရာမှာပူးပေါင်းဖို့လိုပါလား။ဒီထက်မကသူတို့ကဖိအားပေးဖို့လိုတဲ့အကြောင်းလဲတရုတ်ကလုပ်ချင်သူတရုတ်တန်နိုင်ငံတန်နိုင်ငံတော်မှစစ်ကောင်စီကိုတားမြစ်လို့ရတယ်။သူတို့ကဒါ maximum အမြင့်ဆုံးပြောင်းလို့ဖို့လိုပါလား
။ဒါပေမဲ့ရုရှားမှာဘွဲ့လုံတင်ညာတင်ခဲ့တဲ့ဒေါက်တာနိုင်စေဦးကတော့ဖိအားပေးလဲမြန်မာစစ်ကောင်စီကခံမမဟုတ်ဘူးလို့ပြန်ထောက်ပြခဲ့ပါတယ်
။ချုပ်ဖိအားပေးမှုတွေတော့ရှိကောင်းရှိနိုင်ပြီမဲ့လေလက်ရှိအစိုးရအနေနဲ့ပေါ့ဟိုနိုင်ငံစီမံအုပ်ချုပ်ကောင်စီဒီတိုင်းကတော့သူ့မှာဒါဥတီချက်တွေညီမချက်တွေရှိပြီးဒါရုံးမရှိပြီးတော့ပေါ့နော်ဒီတိုင်းဆက်သွားမယ်လို့တော့ကျွန်တော်နေတော့မြင်ပါတယ်။ဟိုကျွန်တော်မြန်မာနိုင်ငံကိုဖိအားဆက်ဆက်အုပ်ချုပ်ခဲ့တဲ့အစိုးရအများစုပါပေါ့နော်ဒီပါရဲ့ဒါဟိုဖိအားပေးမှုကိုသိပြီးတော့မှ confusion လေးမရှိ
တကယ်တော့ Harvard ဆက်ကတူမှာပမောခလုပ်ခဲ့ပြီးမြောက်ကိုရီးယားရေးမှာပါယုံကြည်ချက်အဖြစ်နဲ့တက်တက်သားသားညှိနှိုင်းခဲ့သူဝါရင်ဆန်နမန်ကြီးအနေနဲ့တရုတ်ပြည်ကပါရောက်ဆိုပြီးဆွေးနွေးနိုင်ရေးကိုထိရောက်နိုင်လို့သုံးသပ်သူတွေကဆိုနေပါတယ်ရှင်